ဆေးရနာရှင်ဆန့်ကျင်ရေးလမ်းမတွေဝထွက်ပြီးဆန္ဒပြကြတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးစည်းကမ်းတွေကိုလိုက်နာကြဖို့ဆန္ဒပြပွဲစီစဉ်သူတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာဆေးရနာသိမ်းမှုဆန့်ကျင်တဲ့စုဝေးဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေတာမို့လို့အခုလိုတိုက်တွန်းနေကြတာပါ။ရန်ကုန်ကလာတဲ့ဒီသတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်အတည်ပြုလူနာသက်နေ့စဉ်100ကျော်ရှိနေပါတယ်။ဒီလိုအခြေအနေမှာဆန္ဒပြသူတွေအနေနဲ့ကိုဗစ်ကပ်ရောဂါမကူးဆက်အောင်သတိထားကာကွယ်ဖို့အတွက်ဆန္ဒပြပွဲဥဆောင်သူတွေတိုက်တွန်းနေကြပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့စကိုင်းတိုင်းတွေကကလေးမျိုးမှာဂျွန်လ10ရက်နေ့မနေ့ကတရက်ထဲတည်းမှာသေဆုံးသူ10ယောက်ရှိပါတယ်။ဒါကြောင့်ကလေးမျိုးကဆန္ဒပြပွဲမှာပါဝင်သူတွေအတွက်နှာခေါင်းစည်းဝေပေးတာမျိုးတွေလုပ်နေတယ်လို့ဆန္ဒပြပွဲဥဆောင်သူတယောက်ကပြောပါတယ်။
COVID-19 ဆောင်ပြန်ပြီးမှမဖြစ်ခင်တဲ့အစားဒီလာတဲ့လူတိုင်း mask မပါရင် mask ပေးတယ်ကာကွယ်နေပေါ့နော် mask ဝေးတဲ့လူလည်းရှိတယ်အခုဆိုတော့ဒီ95 mask တွေကတက်ပြီးတော့လှည့်ကြပါတော့ဟိုရေရှည်လဲသွားလို့ရအောင်ရောဂါတွေလည်းမဖြစ်အောင်အဲ့လိုမျိုးလုပ်တဲ့လူတွေရှိပါတယ်ဒီအဖွဲ့ထဲမှာဝေးပေးတဲ့လူပေါ့နော
်ဆေးရနာသိမ့်မှုကိုစန့်ကျင်ဆန္ဒပြမှုတွေ COVID ကပ်ရောဂါကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ယောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းလိုက်နာဖို့အရေးကြီးတယ်လို့လည်းပြောပါတယ်
။ဒီယောဂါဟိုကြောက်ပြီးမှပဲတစ်ဖက်မှာလည်းဒီဆန္ဒပြတာတွေပါလေမလုပ်တော့ဘူးဆိုရင်လည်းကိုယ့်ဘက်ကရှုံးသွားနိုင်တဲ့ပုံစံမျိုးရှိတော့လေယောဂါကြောက်တာလည်းကြောက်ပါတော့ဒီကြောက်ပြီးတော့ကာကွယ်ဖို့ဒီလက်ဆေးတာတွေ mask တွေဓာတ်တက်ပြီးတော့ဒီဆန္ဒပြအဖွဲ့တွေလည်းတော့လျှောက်လိုက်ဖို့အားမျိုးမှပဲဆက်ပြီးတော့တောင်းထားမှပဲဒီလူရဲ့အောင်ပွဲရမှာမတော်လန်ကြီးရလေ
ဆန္ဒပြပွဲတွေနေ့စဉ်မပြတ်လို့ရှိနေတဲ့မုံရွာမျိုးမှာလည်းလမ်းပေါ်ထွက်ဆန္ဒပြကြသူတွေနှာခေါင်းစည်းတက်ဆင်ကြဖို့နဲ့အိမ်ပြန်ရောက်တိုင်းလက်ဆေးတန်းဆင်ဖို့အတွက်မုံရွာလူထုတိုက်ပွဲတပိတ်ကော်မတီအဖွဲ့ကကိုခန့်ဝေဖြူကတိုက်တွန်းပါတယ
်ကျွန်တော်တို့ကဒီကျမ်းမာကြီးကလည်းအဓိကပေါ့နော်ကိုကျမ်းမာနေမှာဒီကိုလှုပ်ချင်တာကြီးလှုပ်ရမှာဆိုတော့ဟာကျွန်တော်ဒီစစ်အာဏာရှင်စနစ်ကိုစန့်ကျင်နေတဲ့တကြိုင်နဲ့ဆင်ပါပဲကိုကျမ်းမာကြီးကိုကျွန်တော်ဒီ view site ပေါ့နော်အာရှိမပဲကျွန်တော်ဒီစစ်အာဏာရှင်စနစ်ကိုတော်လန့်နိုင်မှာပေါ့နော်အဲ့အဲ့တည်းလေကျွန်တော်ဒီအပိစစ်ကြောင်းတွေလိုက်တဲ့အခါကျရင်လည်းကျွန်တော်တို့ဒီဟာ mask တွေပါလေမဖြစ်မနေတက်ကြဖို့အတွက်ကျွန်တော်တို့တိုက်ခုချင်ပါလိမ့်မယ
်။မုံရွာမြို့မှာအခုရက်ပိုင်းသပိတ်စစ်ကြောင်းကိုလိုက်ပါတဲ့ဆန္ဒပြသူအတော်များများနှာခေါင်းစည်းတွေတက်ဆင်လာသလိုတယောက်နဲ့တယောက်စကားပြောတဲ့အခါမှာလည်းအကွာအဝေးချပြောဆိုတာတွေတွေ့ရတယ်လို့ကိုခန့်ဝေဖြူကဆိုပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်သူတွေတိုးနေပေမဲ့လည်းမန္တလေး၊တဝဲ၊လောင်းလုံ၊ရင်းမပင်၊ဖားကန်စတဲ့မြန်မာနိုင်ငံဒေသစုံမှာရက်တပြက်ဆန္ဒပြပွဲလမ်းလျှောက်တပိတ်ပျောက်ကြားတပိတ်စတဲ့ပုံစံအစုံနဲ့ဆေးရနာသိမ့်မှုစန့်ကျင်မှုတွေကိုဆက်လက်ဆန္ဒပြနေကြပါဗျ